ဥမန်းအောင်ပြည်စုခင်ဗျာဒီကရင်ပြည်နယ်မှာကရင်ပါတီ၅ပါတီရှိတယ်ပေါ့လေအဲ့ပါတီတွေကိုပါတီတစ်ခုတည်းအဖြစ်တပေါင်းတစည်းတည်းဖြစ်အောင်ဆိုပြီးတော့မှမူအားဖြင့်အားလုံးကလက်ခံထားကြပြီလို့သိရတယ်အခုနောက်ဆုံးချိန်တွေကဘယ်အဆင့်ထိရောက်နေပါပြီလဲခင်ဗျာ
အခုနောက်ဆုံးချိန်တွေကပါတီများပေါင်းစည်း6ချိန်မြောက်အစည်းအဝေးမှာရှီရန်မူများကိုအချောသားဆွဲဖို့အတွက်တပါတီ9ဦးစီနဲ့10ဦးတွစ်ဆုံပြီးတော့ဒါအစည်းအဝေးလုပ်ပြီးတော့ဒါညှိနှိုင်းကြတယ်အဲ့ဒီမှာကျွန်တော်တို့ကအချိန်ကမူနိုင်ငံရေးစီးပွားရေးလူမှုရေးစသဖြင့်ပေါ့လေအားလုံးစုပေါင်းအချက်34ချက်ကိုရရှိထားပါတယ
်ဒီလိုမျိုးပါတီ9ခုရေးတောင်ကိုတခုလေးပေါင်းဖို့ဆိုတာဆရာတို့အနေနဲ့ဖြစ်နိုင်မယ်လို့ယုံကြည်လားနောက်တစ်ခုကအခက်ခဲရပါလိမ့်ရှိတယ
်2015မတိုင်မီမှာတော့ခုနကကျွန်တော်တို့မပါဘူးနဲ့ကျန်တဲ့3ပါတီကမဟာမိတ်ဆိုပြီးတော့ပေါင်းလိုက်တယ်မဟာမိတ်ဆိုတဲ့သဘောကသူတို့ကကျွန်တော်ဒီမှာဝင်ရင်ခင်ရမဝင်နဲ့ခင်ရဟိုမဲဆန္ဒနဲ့ဝင်မဲဆိုရင်ကျွန်တော်မဝင်ဘူးဆိုတဲ့ဟာမျိုးနဲ့ကျွန်တော်တို့ကတော့ကျွန်တော်တို့ကပလိုဇိုကတော့ငကူကလေးကနေရာအလုံးမှာစဉ်းစားထားပြီးသားပြီဆိုတော့ကျွန်တော်တို့ကအဲ့ဒီဟာကိုတော့ကျွန်တော်တို့လက်မခံခဲ့ဘူးဒါပေမဲ့တကယ်လက်တွေ့ကြတော့သူတို့မာမိတ်ကပြီးရတဲ့ဂရိတိုင်းမလုပ်ခဲ့ကြဘူးဟိုသူဝင်ကိုဝင်ဝင်ချင်းလို့ဝင်တာပဲအဲနောက်ပိုင်းသူတို့လည်းနည်းနည်းစိတ်ပြတ်သွားကြတဲ့သဘောမျိုးပေါ့အဲ့တော့2015အခုအလွန်မှာဒါကျွန်တော်တို့ကလည်းကျွန်တော်တို့ပြီးရတဲ့ဂရိတိုင်းစပြီးတော့ဆွေးနွေးလာတော့သူ2015မတိုင်မီကတော့3ချိန်2015အလွန်မှာတော့တော့3ချိန်ပေါ့နော်တော့3ချိန်အလုံး6ချိန်ရှိသွားပြီနောက်ဆုံးအချိန်တွေကတော့10ဦးပါတဲ့ကော်မတီပေါ့လေအဲအဲ့ဒီနေသားကြီးတော့ရောက်လာပြီဖြစ်ပါ
ဒီချိန်ကတော့ဟိုဆရာတို့ယူဆတာကတကယ်ကိုပေါင်းစည်းဖြစ်မယ်လို့ထင်တာခင်ဗျဘယ်တော့လောက်ဖြစ်နိုင်မယ်ထင်တယ
်အဲကျွန်တော်ကတော့ဟိုမီဒီယာတွေမေးတိုင်းပြောပါတယ်ကျွန်တော်ရန်နှုံးပြည့်အမှလည်းမခံနိုင်ဘူးဘယ်လိုဖြစ်လာအောင်မလဲဆိုတော့ကျွန်တော်တို့ဘာမှပြောလို့မရဘူးဘာပြောလို့လဲဆိုတော့ဟိုကျွန်တော်တို့အခုအချိန်ကဥပဒေကိုအချိန်ဥပဒေဆွဲဖို့စဉ်းစားတဲ့အခါမှာအတော်လေးကိုညှိနှိုင်းယူရတယ်တော်လေးညှိနှိုင်းယူတာတော့တချို့ဟိုသဘောတူမှုမရဘူးပေါ့လေဒါပြီးရင်ကျွန်တော်တို့ကပါတီတွေရဲ့စိုးစိုးစုံကတော့ EC ကိုချပြအောင်မယ်ပြီးရင်ဖြစ်နိုင်တာပါတီတုပါတီဝင်တုတရလို့ချပြအောင်မယ်ဆိုတော့ကကြတော့သူတို့ကြာဘာတုတ်ပြန်မှုတွေလာအောင်မလဲ
ဖက်ဒရယ်မှာဘလို့သွားကွဲလဲလဲဒီငူအားဖြင့်ကွဲလဲတဲ့ဆိုတဲ့နေရာမှာဟိုပြီးနေเนี่ยบ่โอ้ปี่ดองสุอซูยาဆိုတဲ့နေရာမှာကွဲလဲတာလားဒါမှမဟုတ်ဘယ်လိုပုံစံမျိုးတွေကွဲလဲက
ြ composition အပိုင်းကတော့ဒီလောက်မဟုတ်ဘူးဆိုလိုတာကတော့တိုင်းသားအခုတိုင်းသားလူမျိုးကြီး10မျိုးရှိတယ်9မျိုးတော့ပြည်နယ်ရှိပြီဗမာကတော့မရှိသေးဘူးဆိုတော့တန်းတူရေးအတွက်ဆိုလို့ရှိရင်ဗမာလည်းတပါတီရှိသင့်တယ်ဆိုတာ
တပြည်နယ်
လက်ခံတယ်အတပြည်နယ်ရှိသင့်တယ်ဆိုတာလက်ခံတယ်အားလုံးကျွန်တော်တို့သို့တော့ဘယ်လိုဟာပေးမလဲပေါ့ဘယ်နေရာတွေကိုပေးမလဲအခုကျွန်တော်တို့အချမ်းမြားပြင်းတော့ဗမာကိုစကိုင်းမကွေးမန္တလေးပြလိုက်မယ်အဲကျန်တဲ့၄တိုင်းရှိသေးတယ်အီယော်ဒီရန်ကုန်ပဲခူးတနင်္သာရီအဲ့ဒါတွေကြတော့အမျိုးသားများပြည်နယ်ဒါဒေသနဲ့ဆိုတော့နည်းနည်းလေးလဲအဲ့ဒီမှာဒီဘက်မှာတော့လူမျိုးနဲ့ခွဲမယ်ဒီဘက်မှာဒေသ၄ခုပါလာတဲ့ခါကျတော့နည်းနည်းလေးအခြေတင်တော့နည်းနည်းလေးပြန်ဖြစ်တယ်ပါတီတစ်ခုကတော့စိုးနေသေးတယ်မညှိနှိုင်းမဆွေးနွေးမတင်ပြသင့်သေးဘူးဒါခဏနေအောင်ဟုတ်ပဲလေဗမာပဲလက်ခံကြီးမှလက်ခံမယ်ဆိုပြီးတော့အဲ့လိုတင်ပြတယ်တချို့ပါတီကြတော့လေအခုမှမပြောရင်ဘယ်တော့မှဘယ်တော့ပြောမလဲအခုပြောထားမှပဲအချိန်ကြီးဟိုကောင်းလာမှာပေါ့ဆိုပြီးတော့အဲ့လိုအပိုင်းလေးရှိတယ်ရှိတော့ကဒါလည်းကျွန်တော်တို့မရေရသေးဘူးပေါ့
ဟုတ်ကဲ
့ဒါကြောင့်မလို့တခုတည်းဆိုတဲ့ဟာကိုကျွန်တော်က 100% ပြောလို့မရေသေးဘူးဆိုတာအဲ့ဒါပဲ
ဆက်ဆက်လို့ပါတနစ်ခွဲအချိန်ယူပြီးလုပ်မယ်ဆိုရင်လာမယ့်ရွေးကောက်ပွဲက2020ပေါ့နော
်ဟုတ်
အဲ့ဒီကြရင်အစင်းသင်းဖြစ်ပါမလားနောက်တစ်ခုကပြီးခဲ့တဲ့ရွေးကောက်ပွဲမှာဒီကင်ပါတီတွေအတော်များများရွေးကောက်ပွဲမှာရှုံးကြတယ်ဆိုတော့အဲ့တင်ငန်းစာကဘယ်လိုယူလို့ရမလဲတိုင်းရင်းသားပါတီတွေအနေနဲ့
ပြည်သူလူထုတွေမင်းစန္ဒရှင်တွေပါတီဝင်တွေကမင်းတို့ပေါင်းလိုက်မင်းတို့ပေါင်းလိုက်ရင်မင်းတို့နိုင်မယ်ဒါရန်နှုံးပြီးတော့မမှန်သေးဘူးဆရာဒါကျွန်တော်သုံးသပ်ချက်ပေါ့ပေါင်းလိုက်တိုင်းနိုင်ရမယ်လို့ပြောလို့မရသေးဘူးဘာလို့ဆိုတိုင်းပြည်ရဲ့အခြေအနေကဒီတမတော်အစိုးရကိုနိုင်နိုင်နေနေနဲ့ဟိုကင်တွေဖြည့်ရှင်းနိုင်ဖို့ကကျွန်တော်တို့ဒီတိုင်းရင်းသားပါတီတွေလောက်နဲ့မဖြစ်နိုင်သေးဘူးဆိုတော့ကျွန်တော်တို့ဒါအတိအလင်းလက်ခံတော့ဒေါ်စုပါတီကတော့ဖြစ်ကောင်းဖြစ်နိုင်မယ်ဆိုပြီးတော့ဟိုကျွန်တော်တို့ကိုယ်တိုင်လည်းတွေးတယ်အဲကျွန်တော်တို့ကရင်ပါတီဝင်တွေပြည်သူလူထုလည်းတွေးတယ်အဲ့ဒီပုံမှာအဲသူတို့ကဟုတ်ပဲအိုးပြီးတော့ပြီးလိုက်တာပဲဒါပေမဲ့ကျွန်တော်တို့ပဲမပြီးဘူးတော့မဟုတ်ပြီးတော့ပြီးတယ်နေတယ်ดาวเลยจนเราก็ลึกขันหมดเปียเอลาแม้เฉิงจ่ายินတော့အကယ်၍များ5 years မှာဒေါ်စုတို့ပါတီကဥဆောင်မှုပိုင်းမှာမှန်ကန်တယ်ဖြောင့်မတ်တယ်ကောင်းတယ်ဆိုရင်တော့ သူတို့ဆက်ပြီးနိုင်သွားအောင်မှာကျွန်တော်တို့ကတော့ပါတီပေါင်းပြည့်တယ်ဆိုလို့ရှိရင် something တော့ဟိုနည်းနည်းလေးတော့ရလာမယ်သို့တော့သူတို့ကိုကြိုလွှမ်းနိုင်မယ့်အနေထားတော့မရောက်နိုင်ဘူး